ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ကိုနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတဲ့ဆိုတဲ့အမှုအတွက်ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရန်ခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမင်းကုန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုကြဖို့တိုက်တွန်းခဲ့ပါတယ
် जब तक ये पैगाम आप तक पहुंचेगा मुझे ये अरेस्ट कर चुके होंगे और मैं जेल में हूंगा
ကိုစိတ်ကြိုက်အစိုးရကိုမဲပေးရွေးချယ်ခွင့်ဟာလူတိုင်းမှာရှိတဲ့အခြေခံအခွင့်အရေးကြီးဖြစ်တာမို့ဒီအခွင့်အရေးအတွက်ငြင်းငြင်းချမ်းချမ်းဆက်လက်ဆန္ဒပြတောင်းဆိုရမယ်လို့အင်မရန်ခန်ကဗီဒီယိုမင်ကုန်းနဲ့တိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။မတရားအုပ်ချုပ်နေတာကိုအိမ်မာနေပြီးငြင်းခံမနေကြပါနဲ့လို့ရာဟုမျိုးကသူ့ရဲ့နေအိမ်ကနေအဖမ်းမခံရခင်လေးမှာမင်ကုန်းပြောကြားခဲ့တာဖြစ်ပါတယ်။ရဲကဖမ်းဆီးလိုက်တဲ့အင်မရန်ခန်ကိုအမှုစီရင်ပြစ်ဒဏ်ချမှတ်တဲ့အစ္စလာမဘတ်မြို့တော်အကျဉ်းထောင်မှာအကျဉ်းချထားမှာဖြစ်တယ်လို့အစိုးရနဲ့သူရှိနေတွေကပြောပါတယ်။အယူခံတရားရုံးကဒီအမိန့်ကိုပြန်ပြင်ဆုံးဖြတ်ပေးခြင်းမရှိရင်တော့အင်မရန်ခန်အနေနဲ့နိုင်ငံရေးလုပ်ခွင့်၅နှစ်ကန့်သက်ခံရမှာဖြစ်တာကြောင့်အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ရောက်ရွေးခေါင်ဝင်ရှိမှမဟုတ်ဘူးလို့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုကြွန့်ကျင်သူတွေကထောက်ပြကြပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ532 kHz 6383ညနဲ့6383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB မြန်မာယင်းနှိမ့်မြုံနယ်မှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေနဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်လိုက်နိုင်အောင်အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတန်ခတ်ထားတဲ့ဘဏ်တွေနဲ့ငွေအသွင်းအထုတ်လုပ်နေသလားဆိုတာကိုအသေးချဆက်လက်စောင့်ကြည့်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူမီလာကဩဂုတ်လ၄ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အစိုးရရဲ့မူဝါဒအရေးယူမှုပိတ်ဆို့မှုတွေကိုစတင်ချိုးဖောက်လိုတဲ့ရည်ရွယ်ချက်လှုပ်ဆောင်မှုတွေကိုလိုအပ်တယ်လို့အရေးယူသွားမယ်လို့ကြေညာချက်မှာသတိပေးထားပါတယ်။စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတွက်နိုင်ငံသားကနေဆက်လက်နဲ့ပစ္စည်းတွေဝယ်ယူရမှာနိုင်ငံသားငွေကြေးသုံးစွဲမှုအဆင်ပြေချုံးမွေအောင် MFDB နဲ့ MICB ဘဏ်တွေကအဓိကဆောင်ရွက်ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးဖွဲ့ OFAC ကဒီဘဏ်နှစ်ခုအပေါ်တန်ခတ်ပိတ်ဆို့ကြောင်းဇွန်လ21ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမြောက်ပိုင်းမှာတော့မိုးသီးထန်စွာရွာသွန်းလာကြောင်းဟာဘေးပြည်နယ်ကမြို့တစ်မြို့မှာအနည်းဆုံးလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတရုတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီစိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသီးထန်စွာရွာသွန်းမှုတွေဟာမမှတ်တမ်းစတင်ပြုစုတဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကနေစလို့အဆိုးဝါးဆုံးဖြစ်တယ်လို့ဆိုပါတယ်။မြို့တော်ဘေကျင်းနဲ့ထိစပ်နေတဲ့ဟာဘေးပြည်နယ်ဟာမိုးရွာသွန်းမှုတန်းအဆိုးဝါးဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်။ဟာဘေးပြည်နယ်တွေကအဆိုးဝါးဆုံးခံခဲ့ရတဲ့ဘော့ဒင်းမြို့မှာလည်းလူ10ဦးသေဆုံးကြောင်းကနဦးစည်ရင်တွေကိုဒီကနေ့ထုတ်ပြန်ပါတယ်ရှင
်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျပန်နဲ့စပိန်အသင်းတွေ quarter final ကိုတက်သွားပြီးဖြစ်ပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့စတင်ကစားလာမှာပထမပွဲစဉ်မှာစပိန်ကဆွစ်ဇာလန်ကို5-2နဲ့အပြတ်အသတ်အနိုင်ရသွားပါတယ်။ဂျပန်နဲ့နော်ဝေပွဲမှာတော့ဂျပန်အသင်းကနော်ဝေကို3-2နဲ့အနိုင်ရသွားပါတယ်။ဒီပွဲမှာနော်ဝေက2-2သွင်းလို့ဂျပန်အသင်းက2သွင်းခင်ရခဲ့ပြီးဒါကိုနော်ဝေဘက်ကပြန်ခြေပလို့တကူသေးဖြစ်သွားပါတယ်။ဒါပေမဲ့ဂျပန်က49မိနစ်နဲ့မိနစ်80ဒီမှာ2-2ထပ်သွင်းပြီးတဲ့နောက်မှာ3-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
။စနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါရစေ။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘော်လခဲမြို့နယ်ရွာသစ်မြို့ကိုစစ်တပ်ကနေပိတ်ဆို့ထားတဲ့အတွက်မြို့ကန်တွေယာနဲ့ချီပြီးတော့ပိတ်မိနေကြပါရစေ။မြို့ကိုပိတ်ထားသလိုမြို့ကန်တချို့ကလည်းကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိဖမ်းဆီးနှိပ်စက်ပြီးတော့စစ်ဆေးမေးမြန်းတာတွေကိုစစ်တပ်ကလုပ ်နေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်။တယ်လီဖုန်းလိုင်းနဲ့လမ်းကြောင်းပိတ်ဆို့မှုတွေဒေသခံတွေကြုံတရတဲ့လုံခြုံရေးအခက်အခဲတွေရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
တိုက်ပွဲတွေနေရာနှံ့ဖြစ်နေတဲ့ကြားပြည်နယ်မှာဂျွန်လကုံပိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေဟာဘော်ခဲမြို့နယ်တွေကရွာသစ်မြို့ကိုဝင်ရောက်တပ်ဆွဲနေပါတယ်။တပ်ဆွဲထားတဲ့စစ်တပ်ကမြို့ကိုပိတ်ဆို့ထားတဲ့အတွက်မြို့ထဲမှာပိတ်မိနေကြသူယာနဲ့ချီရှိနေပါတယ်။ခရီးနေလူခွေရဲတီထောင်သူကိုပညာကတော့စစ်တပ်တွေပိတ်ဆို့ထားလို့မြို့ကန်900လောက်ပိတ်မိနေတယ်လို့ပြောပါတယ်
။ဂျွန်လကုံပိုင်းကလည်းပိတ်မိတာရှိတယ်ပေါ့နော်။အလူရွေ900လို့ပြောဟိုလည်းဝင်ကြည့်ရှိပါတယ်။အဲဒီပိတ်မိနေတဲ့သူကအခုချိန်ထိကရွာပြင်ကိုထွက်ခွင့်စစ်ကောင်စီကပိတ်ထားလေနော်။အဲကြောင့်မိုးတစက္ကန့်ပုံစံမျိုးနဲ့တော့ရှိနေပါတယ်။ရွာတောက်လျှောက်ပြီးပေါ့အလုံးမှာစစ်ကောင်စီရှိတယ်။စစ်ကောင်စီကလည်းဒီတပ်အားတွေတပ်တွေထားတာဖြစ်ထားတာရှိလို့ပေါ့နော်။ဒါလို့ဆိုရွာသားတွေကိုတော့ဒီလိုမျိုးရွာကနေပြေးမထွက်တာတွေတော့ရှိပါတယ်။ဒီတစက္ကန့်ပုံစံမျိုးနဲ့ဟိုဖမ်းထားတယ်ပြောပြောခေါ်ထားတယ်ပြောအဲလိုမျိုးရှိပါတယ်ဟုတ်။
ရွာသစ်မြို့တဝိုက်မှာလဲစစ်တပ်နဲ့ကင်းဒီပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။မြို့ရဲကဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့ကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိနှိပ်စက်မေးမြန်းတာတွေလည်းရှိနေတယ်လို့ခရီးနီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်
။ရွာထဲကမှာရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုံကြောင်မှာခုံလုံးတဲ့ပြည်သူတွေကိုဒါအပြင်မထွက်ခိုင်းဘူးပေါ့နော်။ဒဇက်ခံပုံစံမျိုးဖမ်းထားတော့ပေါ့နော်။အပြင်လွတ်လွတ်လပ်လပ်သွားခွင့်မပြုဘူး။တချို့အဲ့ဒီခြေရွာသားတချို့ကိုလည်းသူတို့ကဒါဖမ်းဆီးနှိပ်စက်တာမျိုးတွေရှိတယ်။တော်လိုင်းတပ်ဖွဲ့နဲ့ပတ်သက်လာမပတ်သက်လာစတဲ့ဖြစ်ပေါ့နော်။အဲ့လိုမျိုးသူတို့စစ်စီမိမြန်ပြီးတော့ဖမ်းဆီးတာမျိုးတွေရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီရတ္တာ300လောက်ကလည်းအဲ့ဒီရွာထဲမှာပဲခံနေမြို့ထဲမှာပဲခံနေတယ်ပေါ့နော်။စစ်ကောင်စီကပြေးမထွက်တဲ့ဟာမျိုးဖြစ်တယ်ပေါ့နော်။
ဒါနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ခရီးပြည်နယ်တွေကစီးရေးပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကဖုန်းလိုင်းဖြတ်တောက်တာတွေ၊သွာလာရေးပုံမတင်းကျပ်တာတွေလည်းလုပ်နေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီတပ်တွေကိုလက်နက်ကင်တော်လှန်နေတဲ့အထက်မှာခရီးပြည်နယ်ဒေသအခေါ်ကရင်နီနယ်ဟာလည်းအပြင်းထန်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပါပါတယ်။ပြခတ်တန်တွေနေရာအနှံ့ချားနေရတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီနေ့ဩဂုတ်လ5ရက်နေ့မှာကိုဒီမော့ဆိုးမြို့နယ်အရှိချမ်းမှာတနေကုန်နှစ်ဖက်ပြခတ်တန်တွေချားနေရတယ်လို့အနီးအနားမှာပုံရှောင်နေတဲ့စစ်ဘေးရှောင်အမျိုးသမီးတဦးကအခုလိုပြောပြပါတယ်
ဒီနေ့တော့ခါလို့မနေဘူး။ဘယ်မှစရမတော့ကြည့်နေ။အခုတိုက်ပွဲရှိနေ။ချင်းတနေ့ကောညာတေချာအောင်မပြောတတ်ဘူး။ဒါနဲ့ရွာနေပြီးတော့သူတို့တနေ့နဲ့ဂျင်းနဲ့အကလောတားရမှာနော်။
ဒီမော့ဆိုအရှိတ်ချမ်းမှာပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးအပတ်ကတည်းကဒီကနေ့အထိကိုရက်ဆက်တိုက်ပွဲတွေဖြစ်နေတာလို့ပြောပြပါရယ်ဇူလိုင်လရဲမှဆိုရင်ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်တဲ့လာချုပ်စည်းရုံးထဲမှာဖော်ပြထားပါရယ်လိုင်ကော်မြို့အနီးတစ်ဝိုက်၊ဖားဆောင်မြို့အနီးတစ်ဝိုက်နဲ့ဘော်ခဲမြို့နယ်ရွာသစ်မြို့တို့အပြင်ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ရာတို့ကျေးရွာတွေဘက်မှတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ KNDF ပါဝင်တဲ့ပူပေါင်းဓာတ်တွေအကြားစစ်တပ်နဲ့နှစ်ဖက်တိုက်ပွဲ33ချိန်ဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်84ယောက်သေဆုံးသလိုစစ်တုံးပန်း3ဦးဖမ်းဆီးရမိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်။လက်နက်ပစ္စည်းတွေလည်းအများအများသိမ်းဆည်းရမိတယ်လို့ဆိုပါတယ်။ဇူလိုင်လအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု42ချိန်ထက်မနည်းပြုလုပ်ခဲ့တယ်လို့လည်း KNDF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေလည်းထိခိုက်ဒေချေရသလိုတပ်ဖြတ်ခံရသူတွေရှိတာကိုလည်းထောက်ပြထားပါရယ်လက်နက်ကြီးတိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာနေအိမ်တွေဘာသာရေးအဆောက်အဦတွေစာတင်ကျောင်းနဲ့ဆေးပေးခန်းတွေပါထိခိုက်ပျက်စီးခဲ့တယ်လို့ခရီးနေအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဇူလိုင်လစစ်ရေးအနှစ်ချုပ်မှဖော်ပြထားပါရယ်ရှင်
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကစစ်ရေးအခြေအနေမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမိုခာဒန်တင့်ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ဆိုင်ကလုန်းမိုခာမုန်တိုင်းဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုများခဲ့တဲ့ရခိုင်ပြည်နယ်မှာနေရေးစားရေးကိုဦးစားပေးပြီးတော့ပြန်လည်ထူထောင်နေရတဲ့အတွက်ကလေးငယ်တွေရဲ့ပညာရေးကိုရှေ့တန်းမတင်နိုင်ပဲဖြစ်နေပါတယ်ဒီအခြေအနေတွေကို Frontieria မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်ဟုတ်ပြတော့တယ်လေစာတကြောင်းကဟို
စာတင်ကြောင်းကတော့ပြတ်သွားတယ်အရှိဘကစာတင်ကြောင်းကဘာမှအောင်မကြံလိုက်တော့အကုန်လုံးပါသွားတာ
မိဖကလည်းသူငယ်တို့ဘူးစားဖို့ကိုစားရ
တယ်မိဘတွေကလည်းစားဖို့ရှာနေရတယ်သားသမီးတွေကကြောင်းမပို့နိုင်တော့
တဘာဝဘေးအန္တရာယ်ကြုံရပြီဆိုရင်ဘဝတွေကကစင်ကလေးအားဖြစ်ကြရပါတယ်မောခဆိုက်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းဒေသကြီးတွေမှာလူပေါင်း တတမ6တန်းလောက်အရေးတကြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီအချိန်မှာအခြေခံကြတဲ့အသက်ရှင်ရည်ရည်ကိုဦးစားပေးဖြည့်ရှင်ရတဲ့အခါပညာရေးကိုဦးစားမပေးနိုင်ကြတော့ပါဘူးအဲ့လိုကျောင်းပညာရေးတွေနောက်ကျတာကရေရှည်မှာကလေးတွေရဲ့အနာဂတ်အပေါ်တက်ရောက်မှုတွေရှိနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပြုံတဲ့အစဉ်ပူပွေးလှုပ်နေတဲ့ကျောင်းဝတ်စုံနဲ့ကလေးတွေရဲ့ကျောင်းသွားပြန်မြင်ခွင့်ဟာဒေါ်ဦးတင်မြအတွက်ဝမ်းနည်းစရာကောင်းလာပါရဲ့တစ်ဖက်ကိုပြန်လှည့်ကြည့်ချိန်မှာကျောင်းမတက်နိုင်တဲ့သူ့မိလေးတွေကသူတို့အိမ်နာကမြေပြင်ပေါ်မှာဆော့နေရင်ကကျောင်းဆင်းလာတဲ့ရွယ်ယူကလေးတွေကိုငေးကြည့်နေကြပါရဲ့သူတို့လေးတွေကျောင်းမတက်ရတာဒီဂျွန်လာတည့်ရနေ့ကျောင်းဖွင့်ချိန်ကလေးကပါပဲမောခာမုံတိုင်းကသူတို့ဘဝတွေကိုပါဝင်မွေသွားခဲ့ပါတယ်
။မိုးရုံလို့အခုပြောနေတယ်အကုန်လုံးရစိနေတယ
်။မိုးကလည်းယူနေတယ်။ကြောင်တက်နေတဲ့ကလေးတွေလည်းရှိတယ်။ကလေးတွေကတန်းကြောင်မတက်ရသေးဘူး။ဇဝေဇဝါဖြစ်နေ။ပညာရေးကလည်းအသိအခက်ခဲဖြစ်နေ။အခုကတည်တဲ့အတိုင်းပဲလေ။ပညာသင်နေဆိုတာဘယ်မှာပဲဖြစ်ဖြစ်ငွေကလိုတယ်။အလေးကမဟုတ်လား။ပရဟိတဆိုတာလည်းမရှိတော့ဘူး။ပရဟိတကြောင်တွေကလည်းမပို့နိုင်ဘူး။
အသက်56နှစ်အရွယ်မိခင်တဦးလည်းဖြစ်အဖွားတဦးလည်းဖြစ်တဲ့ဒေါ်ဦးတင်မြရဲ့ဘဝဟာငကိုကလေးကမှမလုံမချုံနဲ့ပါစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့၄နှစ်ကလေးကသူတို့မိသားစုဟာမြောက်ဦးမြို့နယ်ပေါကြောပြင်ကြီးရွာကအိမ်ကိုစွန့်ပြေးခဲ့ရပါတယ်အဒီအချိန်ကစားလို့မိသားတစုလုံးမြို့ဦးကောင်းစစ်ဆောင်စခန်းမှာနေခဲ့ကြတာပါပြီးခဲ့တဲ့မေလ14ရက်နေ့ကမုံတိုင်းဟာတနအင်းကို၄တိုက်နှုန်း250ကီလိုမီတာအထိတိုက်ခတ်ခဲ့ပါတယ်။မုံတိုင်းရဲ့သူတို့တဲတွေတစားစီပြက်စီပြိုလဲသွားရပါတယ်။အခုတော့ဒေါ်ဦးတင်မြဟာသူညီမမိသားစုက3ယောက်၊သူ့သမီး2ယောက်၊သမက်1ယောက်၊မိ2ယောက်စုစုပေါင်း8ယောက်တို့နဲ့အတူယာယီတဲလေးထဲမှာအတူနေနေရတာပါ။သူတို့စားဝတ်နေရေးကိုတော့အသေးအတန်ရုံးကန်နေရလို့ကလေးတွေရဲ့ကြောင်းကြို့ပိုးစရိတ်တွေကျောင်းသုံးပစ္စည်းရဲ့အတွက်အကုန်ကျခံပြီးကျောင်းမပို့နိုင်ကြတော့ပါဘူ
းကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်တဲတိမဝင်နေတော့ဘူးမိသားစုတွေကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်စပိုင်းကမဝင်နိုင်ဘူးမိဘတွေကလည်းစားဖို့ရှာနေရတယ်သားသမီးတွေကကျောင်းမပို့နိုင်တော့ဘူးဒီကလေးတွေအတွက်စာအုပ်တွေလွယ်အိတ်တွေအဲ့လိုမျိုးတွေကူညီစေချင်တယ်ဒီကလေးတွေဒုက္ခခံပြီးတက်ရတက်ရဒီကလေးတွေကိုနောက်မကျစေချင်ဘူးတက်နိုင်တဲ့သူတွေထားနိုင်တယ်လို့မတက်နိုင်တဲ့သူတွေလင်းကြမှာစိုးရိမ်နေ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဆန်ကလုံးမုံတိုင်းမိုးခါတန်းကိုခံခဲ့ရပါတယ်။မုံတိုင်းကြောင့်တိတ်ဆုံးသူအနည်းဆုံး146ဦးရှိရလို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပေမယ့်ဒီချက်လည်းပိုများနိုင်ပါတယ်။အင်ချေပေါင်း2သိန်းကျော်လည်းပျက်စီးဆုံးရှုံးခဲ့ရတယ်လို့အေအေကခန့်မှန်းထားပါတယ်။ကျောင်းရချီလည်းပျက်စီးသွားခဲ့ပါပြီ။အခြေခံပညာကျောင်းပေါင်းအနည်းဆုံး1300လောက်ပျက်စီးသွားတယ်လို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးလာသိန်းကပြောပါရယ်အဲ့ဒီတဲကကျောင်း988ကျောင်းကိုအာဏာပိုင်တွေကပြန်လည်ပြုပြင်ပေးထားပြီးဖြစ်တယ်လို့လည်းသူကဂျွန်လာကုန်ပိုင်းတုန်းကပြောထားပါရယ်မုံတိုင်းတန်တင်ဒေတာကကလေးငယ်တချို့ကတော့မုံတိုင်းတဲမပါသွားလို့မပျက်စီးပဲကျန်ခဲ့တဲ့နေရာလေးမှာစုပြုံပြီးကျောင်းတက်နေရတာပါမိုးရသည်ဖြစ်ပေမဲ့အမိုးကအလုံးလောင်းမရှိရကြောင်းမိုးရွာရင်ကျောင်းပြန်ဆင်းပေးလိုက်ရပါတယ်ဒေါ်တန်းတန်းလေးမှာကျောင်းနေရွယ်ကလေး၄ယောက်ရှိပါတယ်သူတို့မိသားစုကတော့ပုံတကြိုးမျိုးနဲ့ကျောက်စိတ်ကျွရကဖြစ်ပြီးအိမ်ကတော့မှုန်တိုင်းနဲ့ပတ်သွားပါပြီဒါပေမဲ့သူ့ကလေး၄ယောက်ကိုတော့ဗယ်နီးနဲ့ဖြစ်ဖြစ်ကျောင်းရအောင်ထားဖို့သူဆုံးဖြတ်ထားပြီးသားပါအငယ်ဆုံးကလေးက KG သာရှိသေးပေမဲ့မုံတိုင်းတင်သားလို့ပျက်စီးနေတဲ့သူတို့အကြောင်းလေးစီကိုနေ့တိုင်းနိုင်ယူဝက်လမ်းလျှောက်ကြောင်းတက်နေကြရပါတယ်။ပျက်သွားတယ
်လေစာတင်ကြောင်းကဟို
စာတင်ကြောင်းကတော့ပျက်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှအောင်မကျန်လိုက်တော့ဘူးအကုန်လုံးပါသွားတာ အခုကလေးလည်းကြောင်တက်နေရတာခွဲပြီးတော့တက်နေရတာစာတင်ကြောင်မရှိတော့လို့ကလေးကြောင်တက်ရတာလည်းဘလို့အဆင်ပြေပါလဲ
ကျောင်းတွေကိုတေချာပြင်ဆင်ခြင်းမရှိပဲအချိန်မတန်ခင်ပြန်ဖွင့်လိုက်တဲ့အပေါ်မှာလည်းဝေဖန်တာတွေရှိနေခဲ့ပါတယ်ဦးလာသိန်းကတော့ရခိုင်ပြည်နယ်ကကျောင်းသားအားလုံးကြီးပါကျောင်းပြန်တက်နိုင်နေပြီလို့ဂျွန်လာကုံမိုင်းလောက်ကဂုံယူပြီးပြောထားပါသေးတယ်။အခြေအနေကိုတခြားကြည့်ကြည့်မယ်ဆိုရင်တော့ဒါမဖြစ်နိုင်ဘူးထင်ပါတယ်။ရခိုင်မှာတကယ်ကျောင်းပြန်တက်နိုင်တဲ့ကျောင်းသားအရေးအတွက်ကိုသိနိုင်ဖို့ကခက်ခဲပါတယ်။မင်းပြားကအလဲတန်းပြားဆီယာမမတ်စုကတော့အတန်းထဲကိုကျောင်းသားတဝက်လောက်ပဲလာပြန်တက်နိုင်တယ်လို့ပြောပြပါတယ်။ဒီလိုအပြက်စီအခက်ခဲတွေကြောင့်ကလေးတွေရဲ့သင်ကြားရေးထိခိုက်မှာကိုလည်းသူမစိုးရိမ်နေပါတယ်။
အွန်လိုင်းကြောင့်အိမ်ကြီးအိုးအိမ်ကြီးပြည်စည်းသွားတာမျိုးတွေရှိတဲ့အခါကျတော့ဟိုပေါ့ကျောင်းသား100လောက်ဆိုလို့ရှိရင်50လောက်ပဲကျောင်းရောက်တာမျိုးတွေလည်းရှိပါရဲ့ချင်းကလေးတွေမှာကျောင်းသားရင်းကြီးတွေအကုန်လုံးပါသွားတာမျိုးပြီးတော့ပြောင်းလဲကြတော့လည်းမိဘတွေကအိုးအိမ်ထူထောင်မှုတော့အခက်အခဲဖြစ်နေသေးတော့လေကျောင်းသားရင်းကြီးဖြီးဖနှံမိုးကဇာဝဲကိုအခက်အခဲရှိတော့ကလေးတွေကျောင်းမရောက်နိုင်တာမျိုးတွေအများကြီးရှိပါရဲ့ချင်းလူမျိုးပြန်လဲထူထောင်ရေးရနောက်ကြနေမှာဆိုရင်တော့အခုဆိုလို့ရှိရင်ကျမတို့ကျောင်းတက်တာလဲဂျွန်တတိယပထမရောက်နေပြီပေါ့နော်ပြန်လဲထူထောင်ရေးမလုပ်နိုင်သေးရင်ကလေးတွေအတွက်လဲသူတို့စာသင်ဖို့အတွက်လိုအပ်တဲ့အထောက်အကူတွေမရဘူးဆိုလို့ရှိရင်တော့ကလေးတွေအတွက်စာသင်တဲ့တနည်းနောက်ကျသွားမယ်ထင်နေချင
်းနိုင်ငံရဲ့တခြားပြည်နယ်ကကလေးတွေလိုပါပဲရခိုင်ပြည်နယ်ကကလေးတွေဟာလဲလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ကိုဗစ် -19 ရိုက်ခတ်မှုတွေကြောင့်ပညာသင်ကြားခွင့်စိန်ခေါ်မှုတွေကိုရင်ဆိုင်နေရတာပါဒါပေမဲ့တခြားဒေသနဲ့မတူတာကဆရာနာသိမ်းပြီးနောက်ပိုင်းမှာလည်းရခိုင်ပြည်နယ်တွင်ကကျောင်းတက်တော်ဟာလက်တလောထိမြင်မာနေစေဖြစ်ပါတယ်။ဆိုင်ကလုံးမုန်တိုင်းမိုးခါနှောက်ယှက်သွားတဲ့တခြားအရာတွေလည်းရှိပါသေးတယ်
။ဝမ်းမိတ်လို့ပြောလိုက်တာနဲ့ဆက်ပြီးတော့ပါ
ကျောင်းတွေမှာတင်ယုံညွန်းတဲ့မိတ်ဆက်တွေလှုပ်ခဲ့ပေမဲ့မုန်တိုင်းတန်တင်းဒေသကဆရာမတွေကတော့မတက်နိုင်ခဲ့ကြပါဘူး။အဲ့ဒီတည်းကဆရာမမတ်စုက
ဒီမှာလဲတဲ့ဆိုတော့ grade 9ပဲပြောပါမယ်ရှင်။grade 9မှာဆိုရင်ဒီဟိုပေါ့ textbook ကကြတော့အရင်တော့ဆိုလို့ရှိရင်ကျမတို့သင်ရိုးသက်မှာ80 30နဲ့လာရရှင်အခုကြတော့သင်ရိုးသက် grade 9အင်္ဂလိပ်စာမှာဆိုရင်လည်းအသက်တွေများရရှင်အင်္ဂလိပ်စာတော့သင်ရှားတော့ပေါ့နော်အင်္ဂလိပ်စာသင်ရှားပဲထားပါဦးနော်ဖတ်စာဖြစ်တဲ့သိပ္ပံမှာဆိုရင်တော့မှပဲကျမတို့အရင်စနစ်နဲ့မတူဘဲနဲ့သိပ္ပံမှာတော့ physics chemistry bio botany zoo ဆိုပြီးတော့ငါးဘာသာပေါင်းထားရရှင်ဒါကျေသင်တန်းတက်မှာပဲဖြစ်မယ်ရှင်စနစ်သက်တရားအများကြီးပို့ပြီးတော့စာရရမြင့်တော့လေကျမတို့သင်တန်းမရှိပဲသင်ရတာကြတော့အများကြီးအခက်အခဲဖြစ်ပါရဲ့ရှင်အခုတော့ဖြစ်သလိုပဲသင်နေကြရဲ့
သင်တန်းမတက်ခဲ့ရပါမယ်ဆရာတွေကတော့သူတို့တက်နိုင်တယ်လို့စူးစမ်းသင်ပေးနေကြရမှာပါပဲဒီအကျိုးဆက်ကိုတော့ကျောင်းသားတွေခံကြရမှာပါရခိုင်ပြည်နယ်ဟာကာလအတော်ကြာဖွံ့ဖြိုးမှုမရှိခဲ့ဘူးဆိုတာကိုတက္ကသိုလ်ဝင်တဲ့စာမင်ပွဲအောင်ချက်အတော်လေးနှိမ့်ချခဲ့ရကိုကြည့်ပြီးသိနိုင်ပါတယ်မကြသေးခင်နှစ်တွေတုန်းကမှအောင်ချက်တွေတက်လာခဲ့တာပါပညာရေးမှူးဟောင်းဦးအောင်တမ်းမြစ်ကတော့ဒီနှစ်မှာစနစ်တန်းဆောင်ဝယ်ဖြစ်မဲ့ကျောင်းသားတွေအတွက်စိုးရိမ်နေပါတယ်
။လာမယ့်24ပညာတက်ကလူဝင်စာမှုပေးကြတော့ခုနကကျွန်တော်ဓာတ်ပြောခဲ့တဲ့ဒီစနစ်တန်းတင်ယူတိဖို့တင်ယူကလည်းမြင့်ထားတဲ့ကျောင်းတွေအားတွေကလည်းမဆုံးတော့တင်တဲ့တွေလည်းမရှိသေးတဲ့စာအုပ်တောင် textbook တွေတောင်မဆုံးသေးဘူးဆိုတော့အဲ့တော့စနစ်နဲ့တော်လို့ဒါမှပိုပြီးအခက်အခဲဒီနှစ်အတွက်ပိုလို့ရင်းနေစရာဖြစ်နေတယ်ပညာရေးဆိုတာကတော့ပညာရေးကတနည်းနောက်ကျရင်တနည်းအယောက်နောက်ကျကြံခဲ့တယ်
။ဆန်ကလုံးမုန်တိုင်းမုခါဟာရခိုင်ပြည်နယ်လူဦးရေရဲ့တဝက်လောက်အပေါ်ထိခိုက်စေခဲ့ပြီးပြည်နယ်ရဲ့စတူရန်ကီလိုမီတာ1000လောက်ကိုရေလွှမ်းမိုးစေခဲ့တယ်လို့ UNDP ကထုတ်ပြန်ပါတယ်။စစ်တပ်ကကမ္ဘာကူလာသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ကိုလည်းပိတ်ပင်ထားတဲ့အတွက်ပြန်လည်ထူထောင်ရေးကလည်းနှစ်ချီကြာနိုင်ပါတယ်။တခြားမိခင်တွေလိုပဲဒေါ်ဦးတင်မြားကတော့သူ့မိွေကျောင်းပြန်တက်နိုင်မှုအတွက်အကူအညီတွေကိုစောင့်မျှော်နေပါတော့တယ
်။ကလေးတွေစနစရာကောင်းကောင်းနဲ့ကျောင်းတက်ဖို့ငိုကြတယ်တောင်းကြတ
ယ်။ကလေးတွေတော်တော်သနာစရာကောင်းတယ်။ကျောင်းတက်ဖို့တောင်းကြတယ်ငိုကြတယ်။တက်နိုင်ရင်ဒီကလေးတွေကိုကျောင်းပြန်တက်နိုင်အောင်ကြိုးစားပေးစီခြင်းနဲ့အကူအညီတွေပေးစီခြင်းနဲ့ကလေးတွေကညံကောင်းနေအရေးသေးတဲ့ကောင်းတဲ့ကလေးငယ်တွေကိုဒီတစ်နှစ်ကြောင့်မကြံခဲ့စီခြင်းဆောင်မပီးစီခြင်းပါလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမောခဒန်တင်တဲ့ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးခဲ့တဲ့ဒုတ်တန်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမိုကရေစီလူခွေရင်းနဲ့ခေပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်မှာအခြေစိုက်ခဲ့တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြည်သူအသံလွှင့်ဌာနမှာအလုံးလုတ်ခဲ့သူနီမော်ရဲ့တိုင်းရင်းသားဒေသအတွေ့အကြုံတွေကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ပြပေးထားပါတယ်
လည်းကန်ဒေါ်လာရင်းအနေစပြီးတော့ဒီမိုကရေစီရေးမှာပါဝင်လှုပ်ရှားခဲ့ကြသူအသီးသီးကသူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်တွေပြန်ပြီးရေးထားလည်ရှိကြပါတယ်ဒီဘက်တော့အဲ့ဒီအတွေ့အကြုံတွေကိုပြောပေးဖို့ဖိတ်ခေါ်ထားသူကတော့စာရေးဆရာမနီမောဖြစ်ပါတယ်ဆရာမကစာအုပ်နှုတ်ကျွန်တော်တို့ဒီရေးခဲ့ပါတယ်ပထမအုပ်ကတော့မငိမ့်မချမ်းမစိမ်မလန်သိမ့်တက်ကလေးပြည်သူတွေဆိုတဲ့စာအုပ်ဖြစ်ပါတယ်ဒုတိယစာအုပ်ကတော့ထင်းယူစိမ့်လန်တောင်စလပ်ပန်းနီပြစ်ခွာပွင့်တွေဝေစီတဲ့ရင်ခဲတောင်ပေါ်ဒေါ်လာတဘူဆိုပြီးစာအုပ်တော့ကျွန်တော်တို့ထုတ်ဝေထား